အပြည်ပြည်ဆိုင်ရာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ90ကအတည်ပြုလက်မှတ်ရေးထိုးလိုက်တယ်လို့ကုလသမဂ္ဂကစနေနေ့မှာပြောလိုက်ပါတယ်။ Honduras နိုင်ငံကနိုင်ငံ90မြောက်အဖြစ်နဲ့အတည်ပြုလက်မှတ်ရေးထိုးလိုက်တဲ့အတွက်ဒီသမိုင်းဝင်သဘောတူစာချုပ်ဟာလာမယ့် January 22ရက်နေ့ရက်90ပြည့်တဲ့နေ့မှာစတင်အသက်ဝင်လာမှာဖြစ်ပါတယ်။ဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့နိုင်ငံ90နဲ့နျူကလ িয়ার လက်နက်စန့်ကျင်ရေးအတွက်လူမှုအခြေပြုလှုံ့ဆော်မှုအဖွဲ့တွေကတက်ကြွလှုံ့ဆော်သူတွေရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထဲမှာချီးကျူးပြောဆိုထားပါတယ်။ဒီသဘောတူစာချုပ်ဟာကမ္ဘာလုံးဆိုင်ရာလှုံ့ဆော်မှုရဲ့ရလဒ်ဖြစ်ပြီးတော့နျူကလ িয়ার လက်နက်တွေ3ခုအဖြစ်လူသားတွေအတွက်စိုးရွားတဲ့ကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုတာကိုသတိပြုမိစေဖို့ဖြစ်တယ်လို့တွင်းမှူးချုပ်ဂူတာရက်စ်ကကြေညာချက်ထဲမှာပြောထားပါတယ်။ဒါပြန်ဒီစာချုပ်ဟာနျူကလ িয়ার ပောက်ခွဲမှုတွေနဲ့စမ်းသပ်မှုတွေအတွင်းအသက်မတည်ပဲကြံရဲခဲ့တဲ့သူတွေကိုကွန်ပျူတာလည်းဖြစ်ပြီးတော့အဲ့လူတွေတဲကအတော်များများကဒီစာချုပ်ကိုအကြံပေးခဲ့တာဖြစ်တယ်လို့တွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောပါတယ်။ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအမေရိကန်ပါဝင်တခြားနျူကလ িয়ার အင်အားကြီးနိုင်ငံတွေကအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်။ဒီသဘောတူစာချုပ်နဲ့ပတ်သက်ပြီးနိုင်ငံတကာကြက်ချင်းဤအဖွဲ့ရဲ့အုပ်ထာကလည်းဥညွတ်ကွန်ပျူလိုက်ပြီးတော့ဒီနေ့ဟာလူသားတူတရလုံးအတွက်အောင်းပွဲဖြစ်ပြီးပို့ပြီးတော့ဘေးကင်းလုံခြုံတဲ့အနာဂတ်အတွက်ဂရုပြုချက်ဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လကဂျပန်နိုင်ငံဟီရိုရှိမာမြို့နဲ့နာဂါဆာကီမြို့တွေကိုအနည်းမြုံပုံကျဲခဲ့တာ85နှစ်ပြည့်မြောက်ပြီးချိန်ကစပြီးနိုင်ဂျီးရီးယား၊မလေးရှား၊အိုင်လန်၊မော်တာ၊တူဗာလူနဲ့တခြားနိုင်ငံတွေအများပြားကဒီစာချုပ်မှာလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။